မေရိကန်ပြည်သူတွေအနေနဲ့နိုဝင်ဘာလ၈ရက်နေ့မှာသမရတစ်တယောက်ကိုရွေးချယ်ပေးရပါတော့မယ်။နိုင်ငံအတွက်စီးပွားရေးနဲ့နိုင်ငံခြားရေးမှူးဝါဒတွေဟာအရေးကြီးပေမဲ့မဲဆန္ဒရှင်အများစုကတော့အဓိကပြိုင်ဘက်သမရလောင်းဦးရဲ့ပုံကိုရေးဇယိုက်လက္ခဏာတွေအပေါ်သူတို့ဘလို့ခံစားရတယ်ဆိုတာကိုအခြေခံပြီးဆုံးဖြတ်နေကြတာကိုလူမှုစစ်တမ်းတွေမှာတွေ့နေရပါတယ်။ဒီနေ့ရွေးကောက်ပွဲမှာသမရလောင်းတို့ရဲ့ဇယိုက်လက္ခဏာတွေကမဲဆန္ဒရှင်တွေပေါ်ဘလို့လွန်းမိုးမှုတွေရှိနေတယ်လဲဆိုတာကို VOA သတင်းတော်ဂျင်းစမန်လုံးသတင်းပေးပို့ထားပါတယ်ကင်ဆိုဝင်ကပြောပြပေးပါပါရှင
်။မဲဆွေစည်းရုံးရဲ့နောက်ဆုံးရက်တွေမှာသမ္မတလောင်းဟီလရီကလင်တန်နဲ့ဒေါ်နယ်ထရမ့်တို့ဟာတယောက်နဲ့တယောက်အပြစ်အနာစာတွေကိုအခြေခံတိုက်ခိုက်ပြီးတော့အာယုံဆိုင်မဲဆွေစည်းရုံးနေကြပါတယ်။ဟီလရီကလင်တန်ကသူ့ကိုယ်ပိုင်အီးမေးလ်ဆာဗာကိုအသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီး FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုကတကြောပြန်ထုတ်ပြန်လိုက်တဲ့အချိန်မှာဒေါ်နယ်ထရမ့်ကအချိန်မဆိုင်ပဲဒီကိစ္စကိုဆုတ်ကိုင်းပြီးအခုလိုပြစ်တင်ဝေဖန်လိုက်ပါတယ်။
This is the biggest political scandal since Watergate.
ဒီကိစ္စဟာ Watergate ပြီးအကြီးအကျယ်ဆုံးနိုင်ငံရေးအရှုပ်တော်ပုံပါပဲ။ဒါကြောင့်တရားဥပဒေအရအရေးယူဖို့လူတိုင်းရဲ့နန်းနေလှတဲ့မျှော်လင့်ချက်ဖြစ်ပါတယ်။နောက်ဆုံးမှာတော့ဒီကိစ္စကိုလှလှပပထုတ်ဖော်သွားကြရမှာပါ
။ Hillary Clinton ကတော့စလဲဆုံးသူ့အပေါ်ယုံကြည်ကိုးစားလာအောင်ဖိဖိစီစီစီရင်နေပါတယ်။ Hillary Clinton အနေနဲ့မဲဆွေစီရင်ရေးနောက်ဆုံးနေ့တွေမှာခုခံကာကွယ်ပြောဆိုရင် Donald Trump ရဲ့ဇယိုက်လက္ခဏာအပြစ်အနာစာတွေကိုထုတ်ဖော်ပြောဆိုနေပါတယ
်။ Donald Trump is out there stoking fear.
Donald Trump ကအကြောက်တရားတွေတိုးအောင်ကျမတို့ရဲ့ဒီမိုကရေစီအနှစ်သာရကိုတိုက်ခါချပြီးအမေရိကန်ပြည်သူတွေအကြအုပ်စုတစုနဲ့တစုအကြအပြန်အလှန်စော်ကားကြဖို့စော်ဩနေတာပ
ါအစင်လန်အဖြစ်တော့သမရရွေးကောက်ပွဲမဲဆွယ်စည်းရုံးကြတဲ့အခါမှာနိုင်ငံသားကြီးစီးပွားရေးနဲ့လူဝင်မှုကြီးကြပ်ရေးစတဲ့မူဝါဒတွေကိုဇောင်းပေးလို့ရှိပါတယ်ဒါပေမဲ့ဒီနှစ်ကတော့အတော်လေးကွဲပြားခြားနားတာတွေ့ရတယ်လို့ George Washington တက္ကသိုလ်ကပါမောက်ခမက်သျူးဒဲလက်ကအခုလိုသုံးသပ်ပါတယ်
This race has primarily become about character.
ဒီရွေးကောက်ပွဲကတော့ပုဂ္ဂိုလ်ရေးဇယိုက်လက္ခဏာနဲ့အကျဉ်းသိက္ခာပေါ်ခြေခံနေတာတွေ့ရပါတယ်။ဇယိုက်လက္ခဏာနဲ့ပတ်သက်လို့ကတော့စအလဲဆုံးအခရာကျနေစေဖြစ်ပါတယ်။ဒါကတော့ပြက်ပြက်သွားမယ်လို့ကျွန်တော်မထင်ပါဘူး။အစင်လာရနိုင်ငံအတွက်ရေးပါတဲ့ကိစ္စရပ်တွေနဲ့မူဝါဒတွေဟာမဲဆန္ဒရှင်အများစုကထက်သွင်းမစင်စားပဲပုံမှန်မဟုတ်တဲ့အဆင့်ထိရောက်နေတာတွေ့ရပါတယ်။
လူမှုစစ်တမ်းတွေအရမဲဆန္ဒရှင်တော်များများကဟီလရီကလင်တန်ဟာယုံကြည်ကိုးစားတိုက်တဲ့သူတယောက်ဖြစ်မှဖြစ်ပါမလားလို့မေးခွန်းထုတ်နေကြတာတွေ့ရတယ်လို့ဒေါ်နယ်ထရမ့်ကရောသမ္မတတယောက်ဖြစ်ဖို့အတွက်စိတ်ဓာတ်နဲ့အရေးချင်းကရှိပါမလားလို့တန်တရားတွေပွားနေကြတာတွေ့ရပါတယ်။နောက်ဆုံးမှာတော့သမ္မတလောက်နှစ်ယောက်ရဲ့အပြစ်နာစာတွေကမဲဆွယ်စည်းရုံးရေးကိုလွှမ်းမိုးနေတာတွေ့ရတယ်လို့အနောက်ဗာဂျီးနီးယားတက္ကသိုလ်ကပါမောက်ခပက်ထရစ်ဟီကီကသုံးသပ်ပါတယ်။
I think that this is a very odd American
people တော်တော်များများကသမရလောင်းနှစ်ယောက်စလုံးကိုသဘောမကျသလိုဖြစ်နေတော့တိတ်ကိုကတိကောက်နိုင်တဲ့ American ရွေးကောက်ပွဲလို့ကျွန်တော်ယူဆပါတယ်။ပုံမှန်အားဖြင့်တော့သမရလောင်းတယောက်ကိုပဲအပြစ်မြင်တာဖြစ်ကောင်းဖြစ်နိုင်ပေမဲ့နှစ်ယောက်စလုံးကိုအခုလိုမျိုးမြင်တာမျိုးဖြစ်လို့မရှိပါဘူး
။ဒီမဲဆွယ်စည်းရုံးရေးကာလတစ်လျှောက်လုံးသမရလောင်းတွေရဲ့တွင်ပြင်စရိုက်လက္ခဏာကအဓိကကျနေတာတွေ့ရပါတယ်။ဒုတိယအကြိမ်သမ္မတလောင်းစကားစစ်ထိုးပွဲမှာဒေါ်နယ်ထရမ့်ကအီးမေးကိစ္စနဲ့ပတ်သက်ပြီးဟီလရီကလင်တန်ကိုအခုလိုထိုးနှက်ခဲ့ပါတယ်
။ If I win
ကျွန်တော်သာနိုင်ငံ့ရင်ခမရဲ့အခြေအနေကိုစစ်ဆေးဖို့ကျွန်တော်ရဲ့ရှေ့နေချုပ်ကိုအထူးဆွဲဆိုရေးမှူးတယောက်ခန့်ထားဖို့ညွှန်ကြားမှာပါ
။တတိယအကြိမ်စကားစစ်ထိုးပွဲမှာတော့ဟီလရီကလင်တန်ကအငင်းပွားနေကြတဲ့ဒေါ်နယ်ထရမ့်ရဲ့အမျိုးသမီးတွေအပေါ်မှတ်ချက်ချပြောဆိုခဲ့တာတွေကိုပြန်လည်ထိုးနှက်ခဲ့ပါတယ
်။ Donald thinks belittling women makes him bigger.
အမျိုးသမီးတွေကိုနှိမ်လိုက်ရရင်သူပိုကြီးကျယ်သွားမယ်လို့ဒေါ်နယ်ကထင်နေတာလေ။အမျိုးသမီးတွေရဲ့သိက္ခာနဲ့တန်ဖိုးကိုထိပါနေတာပါ။သူဒီလိုပြောတာကိုခံစားရတဲ့အဖြစ်မျိုးကိုဘယ်အမျိုးသမီးဖြစ်ဖြစ်မသိတဲ့သူမရှိပါဘူး
။ American သမ္မတလောင်းမဲဆွယ်စည်းရုံးရေးတွေမှာအရှိကြဆုံးနဲ့အမြင်ကွဲပြားခြားနားမှုအများဆုံးဖြစ်တဲ့ဒီရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလဟာလာမယ့်အင်္ဂါနေ့မှာအဆုံးသတ်တော့မှာပါ။ဒါပေမဲ့မဲဆန္ဒရှင်တော်တော်များများအတွက်ကတော့အဆုံးသတ်ဖို့ထင်သလောက်ဘဝင်ကြနိုင်မှာမဟုတ်ပါဘူးလို့ VOA သတင်းတောင်ဂျင်မလုံးကသတင်းပေးပို့ထားတာပါရှင်။